မြန်မာနိုင်ငံမှာသတင်းသမားတွေနဲ့မီဒီယာဖွဲ့စည်းတွေပြင်းပြင်းထန်ထန်ကန့်ကွက်ထားတဲ့ပုံနှိပ်ခြင်းနဲ့ထုတ်ဝေခြင်းလုပ်ငန်းဥပဒေမူကြမ်းကိုဒီနေ့ပြည်သူ့လွှတ်တော်ကအတည်ပြုလိုက်ပြီးဖြစ်ပါတယ်။နောက်တစ်ဆင့်မြို့သားလွှတ်တော်ကအတည်ပြုပြီးရင်တော့ဒီဥပဒေဟာအသက်ဝင်လာတော့မှာဖြစ်ပါတယ်။လောလောဆယ်မှာတော့မြန်မာနိုင်ငံစာနယ်ဇင်းကောင်စီယာယီကအရေးပေါ်စည်းဝေးခေါ်ယူပြီးတော့တုံ့ပြန်ဖို့ပြင်ဆင်နေပါတယ်။ဒီသတင်းပြည့်စုံကို VOA မြန်မာပိုင်းရန်ကုန်ခြေစိုက်သတင်းထောက်ကိုမိုးစောကဆက်ပြောပြမှာပါရှင်။
ဟုတ်ကဲ့ပြည်ချရေးဝန်ကြီးဌာနကရေးဆွဲတင်ပြလိုက်တဲ့ပုံနှိပ်ခြင်းနဲ့ထုတ်ဝေခြင်းလုပ်ငန်းဥပဒေမူကြမ်းဟာသတင်းလွတ်လပ်ခွင့်ကိုတော်ဝိုက်ပြီးထိန်းချုပ်ထားတဲ့အချက်တွေပါဝင်နေဆိုပြီးလူမှုအဖွဲ့အစည်းတွေနိုင်ငံရေးအဖွဲ့အစည်းတွေအပါအဝင်သတင်းမီဒီယာအဖွဲ့အစည်းတွေကစန့်ကျင်ကန့်ကွက်ခဲ့တယ်လို့ရုတ်သိမ်းဖို့အထိတောင်းဆိုထားတာဖြစ်ပါတယ်။ဒီကနေ့မှာတော့ဒီဥပဒေမူကြမ်းကိုပြည်သူ့လွှတ်တော်မှဆွေးနွေးခဲ့ကြပြီးကန့်ကွက်သူမရှိအတည်ပြုခဲ့တယ်လို့ပြည်သူ့လွှတ်တော်ကိုယ်စားလှယ်ဦးကြည်မြင့်ကပြောပါတယ်။ဆင
်းရဲခြင်းဘာမှရှိဘူးဗျ။အူအီလေးဒီလေးမာလေးတွေပုံကြီးပုံမာတွေလောက်ရွှေချောက်ချက်တာအဲ့တော့တူးမယ်ဆိုတော့ဥရောပြအသာလေးဟုတ်ကဲ့ဒီလိုလိုက်သွားတာပေါ့ဒီလိုလိုတော့ပြီးသွားရင်ဒီလိုလိုတော့ရောက်ပါတော့နော်ဒီလိုလိုမှဆုံးဆုံးမဖြစ်သေးရှိရတာကအမှန်လည်းမထူးဘူးကျွန်တော်တော့အခုကဒီလိုလိုတော့ဒီနေ့ပြီးသွားတာပေါ့နော
်ဒီလိုအတည်ပြုလိုက်တဲ့နောက်မြန်မာနိုင်ငံစာနယ်ဇင်းကောင်စီယာယီကအရေးပေါ်အစည်းအဝေးခေါ်ယူလိုက်ပြီးတစုံတရာတုံ့ပြန်ဖို့ပြင်ဆင်နေကြောင်းစာနယ်ဇင်းကောင်စီရဲ့ဥပဒေရေးဆွဲရေးအဖွဲ့ဝင်ဦးစောသက်ထွေးကပြောပါတယ်
။အဲ့ဒါနဲ့ပတ်သက်ပြီးတော့ကျွန်တော်တို့စာနယ်ဇင်းကောင်စီအရေးပေါ်အစည်းအဝေးကိုမနေ့ကမှာကျွန်တော်တို့ခေါ်ဖို့ကြိုးစားနေပါတယ်။ဟိုခေါ်ပြီးရင်ပါလုပ်မယ်ဆိုတော့အစည်းအဝေးပြီးအားလုံးသဘောတူဆုံးဖြတ်ပြီးမှပဲကျွန်တော်ပြောနိုင်မှာဖြစ်ပါတယ
်။လက်ရှိပြည်သူ့လွှတ်တော်ကအတည်ပြုလိုက်တဲ့ဥပဒေဟာပြန်ကြားရေးဝင်ကြီးအဖြစ်ဦးအောင်ကြည်တာဝန်ယူပြီးတဲ့နောက်စာနယ်ဇင်းကောင်စီကိုလွတ်လွတ်လပ်လပ်ဖွဲ့စည်းပြီးမီဒီယာဥပဒေတရားရေးဆွဲနေချိန်မှာပြန်ကြားရေးဝန်ကြီးဌာနကနေတီးတန့်ရေးဆွဲထုတ်ပြန်လိုက်တဲ့ဥပဒေမူကြမ်းဖြစ်ပါတယ်။ပုံနေချင်းနဲ့ထုတ်ဝေခြင်းလုပ်ငန်းဥပဒေမူကြမ်းထွက်လာချိန်မှာစာနယ်ဇင်းကောင်စီကကောက်ွက်ကြောင်ထုတ်ပြန်ခဲ့တယ်လို့ပြန်ကြားရေးဝန်ကြီးဌာနကလည်းစာနယ်ဇင်းကောင်စီနဲ့လာရောက်ဆွေးနွေးခဲ့ပါတယ်
။အဲဆွေးနွေးခဲ့တော့ကျွန်တော်တို့ကဒီဥပဒေမှာ freedom of expression နဲ့ပတ်သက်ပြီးတော့ထိခိုက်နိုင်မယ်ဆိုတဲ့အခြေမပါဝင်သင့်ဘူးလို့ထောက်ပြကန့်ကွက်ခဲ့တဲ့အချက်လက်တွေရှိပါတယ်။ဒါပေမဲ့အဲ့လိုဆွေးနွေးခဲ့တော့ဟိုကျွန်တော်တို့အစင်းပြေစေအောင်ရှိရမယ်အခုဒီလွှတ်တော်မှာဒီဥပဒေကိုတည်ပြုရတဲ့အခါမှာတော့ကျွန်တော်တို့ထောက်ပြတဲ့အချက်လက်တွေကိုပြုပြင်မပေးဘဲနဲ့အတော်များများပါရှိလာတာကိုတွေ့ရပါတယ်အဲတော့အဲ့လိုမျိုးပါရှိလာတဲ့အတွက်ကြောင့်ပြန်ကြားရေးဝန်ကြီးဌာနနဲ့မြန်မာနိုင်ငံစာနယ်ဇင်းကောင်စီရဲ့ကြားမှာအနာဂတ်ပူးပေါင်းလုပ်ဆောင်မယ့်လုပ်ငန်းတွေနဲ့ပတ်သက်ပြီးတော့ကျွန်တော်တို့ယုံကြည်မှုပြည့်စုံနိုင်တယ်လို့တော့အကြံဉာဏ်ကျွန်တော်ဟိုယူဆမယ
်ဒါကတော့ဥစောသက်ထွေးပြောသွားတာဖြစ်ပါတယ်ဒီကနေ့ပြည်သူ့လွှတ်တော်ကအတည်ပြုလိုက်တဲ့ပုံနှိပ်ခြင်းနဲ့ထုတ်ဝေခြင်းလုပ်ငန်းဥပဒေမူကြမ်းဟာဥပဒေပညာရှင်တွေနဲ့ညှိနှိုင်းတိုင်ပင်ရေးဆွဲထားတာဖြစ်တယ်လို့အခြေခံဥပဒေနဲ့လည်းကိုက်ညီပြီးလွတ်လပ်စွာပြောဆိုမှုကိုလည်းမထိခိုက်စေတဲ့ဥပဒေဖြစ်တယ်။နိုင်ငံတကာစံချိန်စံညွှန်းနဲ့လည်းကိုက်ညီတယ်လို့ပြည်ချာရေးဝန်ကြီးဦးအောင်ကြည်က VOA နဲ့တွေ့ဆုံမေးမြန်းစဉ်ကပြောကြားခဲ့ပူးပါတယ်။ပြည်ချာရေးဝန်ကြီးဌာနကသူတို့ရေးဆွဲတဲ့ဥပဒေမူကြမ်းကိုလွှတ်တော်မှာအတည်ပြုချက်ရယူနေတဲ့တစ်ချိန်တည်းမှာတော့မြန်မာနိုင်ငံစာနယ်ဇင်းကောင်စီယာယီကရေးဆွဲထားတဲ့မီဒီယာဥပဒေမူကြမ်းမှာအချက်16ချက်ကိုပြင်ဆင်ပေးဖို့အတွက်ပြည်ချာရေးဝန်ကြီးဌာနကမနေ့ကအကြောင်းကြားထားပါတယ်။ဒီပြင်ဆင်ဖို့တောင်းဆိုထားတဲ့အချက်တွေကိုပြင်မယ်မပြင်ဘူးဆိုတာကတော့မနေ့ဖက်မှာကျင်းပမဲ့စာနယ်ဇင်းကောင်စီရဲ့ရေးပေါ်အစည်းအဝေးမှာထည့်သွင်းဆွေးနွေးသွားမှာဖြစ်ပါတယ်။မြန်မာနိုင်ငံစာနယ်ဇင်းကောင်စီယာယီကရေးဆွဲနေတဲ့မီဒီယာဥပဒေမူကြမ်းဟာလွတ်လပ်စွာရေးသားထုတ်ဖော်ခွင့်ကိုအာမခံဖို့သတင်းသမားတွေနဲ့ပြည်သူလူထုကိုကာကွယ်ဖို့အတွက်ဖြစ်ကြောင်းသတင်းထုတ်ပြန်ထားပါတယ်။ဒီဥပဒေမူကြမ်းကိုလည်းပြည်ထောင်စုလွှတ်တော်ကိုတင်ပြသွားဖို့ရှိနေပါတယ်။